အမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့2019ခုနှစ်နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံဟာ TR3 လူကုန်ကူးမှုအဆိုးဆုံးနိုင်ငံစီးနှင်းမှာထည့်သွင်းဖော်ပြထားပါတယ်။လူကုန်ကူးမှုတက်ဖြည့်ရေးမှာမြန်မာအစိုးရအနေနဲ့အနည်းဆုံးလှုပ်ဆောင်သင့်တဲ့စံနှုန်းစံထားတွေမပြည့်တဲ့အပြင်လူကုန်ကူးမှုတက်ဖြည့်ရေးတိုးတက်လာအောင်တည်တာထင်ရှားတဲ့ကြိုးပမ်းမှုတွေလည်းမရှိခဲ့ဘူးလို့အဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။လူကုန်ကူးမှုတက်ဖြည့်ရေးမှာမြန်မာအစိုးရအနေနဲ့ထင်ရှားတဲ့ကြိုးပမ်းမှုတွေမတွေ့ပေမဲ့လို့လည်းလူကုန်ကူးသူတွေကိုအရေးယူတာတွေနဲ့လူကုန်ကူးမှုကာကွယ်ရေးအစီအစဉ်တွေကိုတော့ဆက်ပြီးဆောင်ရွက်နေတာတွေရှိတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းလိင်ပိုင်းဆိုင်ရာလူကုန်ကူးမှုအပါအဝင်တခြားလူကုန်ကူးမှုတွေမှာအစိုးရနဲ့တမတော်အရာရှိတချို့တော်ဝတ်ပြီးပါဝင်ပတ်သက်တာတချို့ရှိတာကြောင့်လူကုန်ကူးသူတွေကိုအရေးယူတဲ့နေရာမှာလည်းအဟန့်အတားတွေဖြစ်နေတယ်လို့အမေရိကန်နိုင်ငံကြားရေးဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။နေဇတ်ဒေတာကစစ်ပွဲတွေကြောင့်ရိုဟင်ဂျာအပါအဝင်တခြားလူနည်းစုတိုင်းရင်းသားတွေအများအပြားဒုက္ခတွေဖြစ်နေပြီးသူတို့ဟာလူကုန်ကူးခံရမဲ့အန္တရာယ်တွေရင်ဆိုင်နေရတယ်လို့လည်းအစီရင်ခံစာကထောက်ပြပါတယ်။မြန်မာစစ်တပ်အနေနဲ့လည်းကလေးစစ်သားစုဆောင်းမှုတွေဆက်ရှိနေသလိုစစ်ပွဲတွေအတွေ့အရသားတွေကိုအတင်းအဓမ္မခေါ်ယူလုပ်ကားပေးခိုင်းတာမျိုးလည်းရှိနေတယ်လို့ထောက်ပြထားပါတယ်။ဒီနေ့တခါထုတ်ပြန်တဲ့အမေရိကန်နိုင်ငံကြားရေးဌာနရဲ့နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံဟာမနှစ်2018ခုနှစ်ကစလို့ TR3 အဆိုးဆုံးနိုင်ငံစီးရင်ထဲမှာဖော်ပြခံရပါတယ်ခင်ဗျ။